Burmese.
မင်္ဂလာညနေခင်းပါရှင်2019ခုနှစ်ဧပြီလ24ရက်ဗုဒ္ဓဟူးနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 kHz 1683ည၊လိုင်းဒိုမီတာ19 kHz 15569နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ၊ခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့တရုတ်နိုင်ငံကတေကံဘုံခွက်တက်ကတ်မှုတွေကိုဟန်တာဖို့ပြတ်ခွက်ခဲ့တဲ့အတွက်ထိတိုင်းလူမျိုးရေးအရာရှိတွေကိုအစားထိုးမယ်လို့သမ္မတကကြေပြလိုက်ပါတယ်တရုတ်နိုင်ငံမှာချစ်ပတ်မဲ့ခေတ်စ်ဖိုးလက်မှတိဆောက်ရေးညီလာခံတက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဒီနေ့ပဲတရုတ်နိုင်ငံကိုရောက်သွားပါတယ်ဒီလိုထိတိုင်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေသူကြီးညာပြေးသွားမှာပါ
အခုညနေခင်းစက်တိုက်နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ထဲမှာအရက်သားတွေထိခိုက်သေးဆုံးရတာရှေးဟောင်းအမွေအနှစ်ဇီးဒီပထိုးတွေပျက်စီးရတာတွေမဖြစ်ရအောင်အပြစ်ရရေးရခိုင်လူမှုအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်
ကျမတို့ရင်ဆိုင်နေရတာကတော့စစ်မြေကြီးမဟုတ်ဘဲနဲ့ညီအစ်ကိုနဲ့ပေါ်ဘုံကျဲတာကိုစစ်မြေနေရတယ်ပြီးတော့လည်းစစ်ပွဲအတုတဘောမျိုးပေါ့နော်စစ်ပွဲမျိုးဆဲနဲ့
မိဖက်အဖွဲ့ပြောခွင့်ရသူဒေါ်ညူအေးရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်မြန်မာအစိုးရရဲ့ယင်းဒီမြုံနှံမှုနဲ့ဗန္ဒာရေးတွတ်တက်ပြောင်းလဲလာနိုင်တယ်ဆိုတဲ့ကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်နဲ့အတူနိုင်ငံတကာသတင်းလွှာတစ်ပုဒ်မှာတော့ဗနီဇွဲလာကမတိမငိမ့်ဖြစ်နေတဲ့နိုင်ငံရေးမှာစည်းဝါရေးပိတ်ဆို့မှုနဲ့ပြောင်းလဲလာအောင်ဖိအားပေးတာတွေကအလုပ်ဖြစ်ရလားဆိုတာကိုလည်းပြောပြပေးသွားမှာပါဒီလိုသတင်းတွေမတိုင်ခင်မှာတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပါမယ်ရှင
်တရုတ်နိုင်ငံမှာအခုခါသေဆုံးသူ359ယောက်တိရှိသွားပြီဖြစ်တဲ့တနင်္ဂနွေနေ့အီစတာပွဲတော်တွင်တေကံဘုံခွဲတိုက်ခတ်မှုတွေကိုဟန်တာဖို့ပြုတ်ခွက်ခဲ့တဲ့အတွက်ထိတ်တန့်လူညွန့်ရဲ့ရှေ့ကိုအစားထိုးမယ်ကြောင်းသမ္မတကကြေပြလိုက်ပါတယ်တကယ်ကံမဲ့ခြေနေနဲ့ပတ်သက်လို့ရရှိထားတဲ့ထောက်လိုင်းသိန်းတွေကိုအစီအကံမှုပြုတ်ခွက်ခဲ့တဲ့တာဝန်ရှိသူတွေကိုရပ်ပိုင်းတွေအရေးယူမယ်ကြောင်းမနေ့ကနိုင်ငံကရုပ်မြင့်ဆန်ကပြောကြားတဲ့မင်းကမှသမ္မတမတ်တေယိုပါစာဆရီဆန္နာကပြောလိုက်တာပါအိန္ဒိယထောက်လိုင်းအဖွဲ့ကသတင်းလင်္ကာနိုင်ငံကိုအချင်းချင်းသတိပေးခဲ့တယ်လို့တက်ခတ်မှုကျူးလွန်ခဲ့တဲ့အဖွဲ့ဖြစ်မတင်ကားတဲ့အစ္စစ်စစ်ဆေးကြအဖွဲ့ anti gene နဲ့ပတ်သက်လို့အသေးစိတ်ချက်လက်တွေစုဆောင်းထားတဲ့အကြောင်းလေးသတင်းတွေကဖော်ပြထားပါတယ်သမ္မတနဲ့ဝန်ကြီးချုပ်တို့ကြားနိုင်ငံအပြိုင်မှုတွေကြောင့်တက်ခတ်ခံရမဲ့သတိပေးချက်တွေကိုအရေးယူကင်တွေဖို့ပြက်ကွက်ခဲ့တာလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေတာပါဝန်ကြီးချုပ်ကတော့ဆက်သွယ်ဆောင်ရွက်မှုတွေပြက်ကွက်တာတွေရှိတဲ့အကြောင်းမနေ့ကပဲဝန်ခံပြောဆိုခဲ့ပေမဲ့သမ္မတနဲ့သဘောထားကွဲလွဲမှုတွေကိုညှိနှိုင်းဖြေရှင်းနိုင်ခဲ့တဲ့အကြောင်းလည်းပြောဆိုထားပါတယ်ချိန်ထဲမှာပဲပောက်ခွဲပစ္စည်းတွေနဲ့ထွက်ပြေးလွတ်မြောက်နေသူတွေရှိနေစေဖြစ်တဲ့အကြောင်းလည်းဝန်ကြီးချုပ်ကပြောဆိုခဲ့တာပါနိုင်ငံကာကွယ်ရေးတာဝန်ယူထားတဲ့သမ္မတကလူမျိုးစင်အစည်းအဝေးတွေမှာဝန်ကြီးချုပ်ကိုတက်ခွင့်မပေးတာရှိခဲ့တဲ့အကြောင်းလဲတက်ခွင့်မှုနောက်ပိုင်းမှာတာဝန်ရှိသူတချို့ကထောက်ပြကြပါတယ်အမေရိကန်သမ္မတကြီးအလိနာတီဗလစ်ကလည်းအစ္စတာပွဲတော်တက်ခွင့်မှုမတိုင်ခင်မှာတရုတ်နိုင်ငံရဲ့ထောက်လိုင်းစနစ်မှာအားနည်းချက်တွေရှိခဲ့တဲ့အကြောင်းကိုလံဘိုမြို့တော်မှာနိုင်ငံခြားသတင်းတော်တွေကိုပြောဆိုထားပါတယ
်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပထမဆုံးအကြိမ်တွေ့ဆုံမဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ဟာရုရှားနိုင်ငံအရှိဆုံးမိုက်ကနေနမိထဲကိုရောက်ရှိလာပါပြီဒီခေတ်စဉ်ဟာရုရှားနိုင်ငံရဲ့နီကက်ဆွာဆက်ဆံရေးအတွက်ကနဦးခြေလှမ်းတရဖြစ်တယ်လို့ကင်ကပြောပါတယ်ဗလာဒီတော့စတော့ဗလာဒီဗော့စတော့စိတ်ကမျိုးကိုဒီကနေ့ရောက်ရှိလာတဲ့ကောင်းဆောင်ကင်ကိုပြင်းပြင်းရှင်ရှင်တွေ့ရပြီးတော့သူ့ကိုရုရှားတာဝန်ရှိသူတွေကစစ်တီဝိုင်းနဲ့ကြိုဆိုခဲ့တာပါကောင်းဆောင်ကင်မှာလည်းအပြည့်တက်ဆင်ထားတဲ့သူ့ရဲ့အစင်းရောင်မြေထားနဲ့ဗလာဒီဗော့စတော့မျိုးမှာခီတထောင်နာဖို့ရောက်ရှိလာတာပါကင်ဆစ်နေဇာမျိုးကအရင်ဆုံးဝင်လာတဲ့အချိန်မှာတော့တာဟာသူ့ရဲ့နောက်ဆုံးရုရှားခီးစဉ်ဖြစ်မှာမဟုတ်သလိုမြောက်ကိုရီးယားနဲ့ရုရှားဆက်ဆံရေးတိုးမြှင့်ဖို့ပထမဆုံးခြေလှမ်းတရဖြစ်တယ်လို့လည်းကောင်းဆောင်ကင်ကပြောဆိုကြောင်းရုရှားဒေသရင်းတာဝန်ရှိသူတွေကပြောပါတယ်မနေ့ပြန်ကြာရာပြည်နယ်မှာသမ္မတဗလာဒီမီယာပူတင်နဲ့ကောင်းဆောင်ကင်တို့တွေ့ဆုံတဲ့အခါမှာတော့စီးပွားရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးလိုက်မယ်လို့ခန့်မှန်းနေပါတယ်။အထူးသဖြင့်မြောက်ကိုရီးယားရဲ့နျူကလ িয়ার အခြေစင်းနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်တို့ရဲ့ဆွေးနွေးပွဲပြက်ပြားသွားပြီးတဲ့နောက်မြောက်ကိုရီးယားပေါ်နိုင်ငံကဆက်ပြီးတော့ချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေဖြေလျှော့ပေးနိုင်ရေးဆွေးနွေးမယ်လို့ယူဆနေကြတာပါ။2017ခုနှစ်မှာအာဏာရလာတဲ့ကောင်းဆောင်ကင်မှာမနစ်ကမှပြပခီစတင်ခဲ့တာပါ။အခုရုရှားခီးစင်ကတော့ကမ္ဘာထိပ်တန်းငေါဆောင်တူနဲ့တွေ့ဆုံမဲ့ကောင်းဆောင်ကင်ရဲ့နောက်အကြဆုံးဆွေးနွေးပွဲတရားလည်းဖြစ်ပါတယ်
ဟောင်ကောင်ကျွန်းမှာ2014ခုနှစ်တုန်းကထီးတော်လန်ရေးလို့လူသိများခဲ့တဲ့ဒီမိုကရေစီရေလှုပ်ရှားမှုမှာအထူးကြားတဲ့ခေါင်းဆောင်ယောက်ကိုအခုနောက်ဆုံးထောင်ဒဏ်ပြစ်ပေးလိုက်ပါတယ် အများပြည်သူစိတ်နှောက်ရှက်ဖြစ်အောင်ပူပေါင်းကြံစည်ခဲ့မှုနဲ့ပြည့်စည်ရကြောင်းလုံခဲ့တဲ့သတင်းနှစ်ပတ်ကျော်ကပဲတရားရုံးကဆုံးဖြတ်ခံထားတဲ့ဗန်နီတိုင်းနဲ့ချန်ကင်မန်တို့မနေ့ကပဲထောင်လန်တနည်းနဲ့လေးလာစီစင်ကြဲချလိုက်ကြပါဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှုကိုတရားရုံးချက်ဝင်ရည်တောက်ဆူဆန္ဒပြပွဲတွေအတွင်းအဓိကကျတဲ့နေရာတော်များကိုပိတ်ဆို့တားဆီးခဲ့ကြတဲ့လှုပ်ရ ဟောင်ကောင်ကျွေးရဲ့အချက်ချန်နေရာတွေကိုပိတ်ဆို့ထိန်းချုပ်ပြီးစံနှပြရဲ့လှူရှားမှုကိုဦးဆောင်ခဲ့ကြတာပါနောက်တစ်နေ့မှာတော့ကျောင်းသားတွေဦးဆောင်တဲ့စံနှပြပွဲတွေ၁၇ဆက်လက်ပေါ်ခဲ့ပြီးဟောင်ကောင်ရဲ့အချက်ချန်နေရာတွေကိုခုနှစ်ဆက်ကိုရဲ့ကြာပိတ်ဆို့ထိန်းချုပ်ခဲ့ကြပါတယ်ဖုန်းတော်ကြီးချွေမင်းကိုတော့မနေ့ကပဲစံငယ်ထောင်နဲ့နှစ်နှစ်ပြည့်ခဲ့ပြီးတိလှူရှ
အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားကုန်သွယ်ဆိုင်ရာမပြေမလည်မှုတွေကိုဆက်ပြီးတော့ဆွေးနွေးညှိနှိုင်းနိုင်ဖို့အတွက်အမေရိကန်အစိုးရကုန်သွယ်ရေးတာဝန်ရှိသူနှစ်ဦးတရုတ်နိုင်ငံကိုရှစ်သတင်းမှတ်တွေတောင်းရမယ်လို့သမ္မတအင်ဂျီရောကပြောပါတယ်။ဘာနာယေဝန်ကြီးစတီဗန်မနူချင်းကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လီဒင်ကလည်းတရုတ်ဒုဝန်ကြီးချုပ်လျူဟီရိုဘီဂျင်းမြို့တော်မှာဧ ကိစ္စရပ်တွေကိုပြန်လည်ဆွေးနွေးကြမှာပါကုန်သွယ်ရေးရာကိစ္စတွေကိုဆက်ပြီးဆွေးနွေးဖို့အတွက်တူဝညချုပ်လီဦးဆောင်မဲ့တရုတ်ကိုယ်စားလှယ်အဖွဲ့တို့အမေရိကန်နိုင်ငံကိုမေလ၈ရက်နေ့မှာလဲကြမယ်လို့လည်းအင်ဖီရိုကပြောပါတယ်တရုတ်နိုင်ငံရဲ့ကုန်သွယ်ဆိုင်ရာလုံထုံလုံးတွေကိုမပြောင်းလဲဘူးဆိုရင်ဒေါ်လာ၁၀၀နဲ့၅၀တန်မိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အခွန်တိုးကောင်းမယ ွန်တိုးကောက်ခဲ့တာဖြစ်ပါတယ်ဒီရီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိ5ကီလိုမီတာ19ကီလိုဟတ်ဇ်1063ည5ကီလိုမီတာ19ကီလိုဟတ်ဇ်15565နဲ့5ကီလိုမီတာ25ကီလိုဟတ်ဇ်11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းလေးကိုဆက်လက်ကြီးညာနေပါရဲ့ဒီနေ့ငယ်မှာကျင်းပမဲ့ခေတ်သစ်ပိုးလမ်းမတိဆောက်ရေးဆွေးနွေးမဲ့ညီလာခံကိုတက်ရောက်ဖို့မြန်မာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဒီနေ့ပဲတရုတ်နိုင်ငံကိုရောက်သွားပါတယ်ဒီနေ့ပဲခီယောင်မဆိုင်တရုတ်သမ္မတရှီချင်းဖြစ်နေတဲ့တွေ့ဆုံပြီးနိုင်ငံခြားကိစ္စရပ်တွေကိုလည်းဆွေးနွေးကြတာပါမနေ့ကမှစတင်မဲ့ဒုတိယအကြိမ်ရန်ဝန်းနဲ့ပိုးလမ်းမပြည်ပဆိုင်ရာပူးပေါင်းဆောင်ရေးဖိုရမ်ကိုတက်ရောက်ဖို့တရုတ်နိုင်ငံကိုထွက်ခွာသွားတဲ့ဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ကိုခီးတစ်ထောက်ဖြစ်ကုမင်းမျိုးကိုရောက်စင်မှာယူနေပြည်နယ်ဒုတိယအုပ်ချုပ်ရေးမှူးမြန်မာနိုင်ငံဆိုင်ရာတရုတ်တမကြီးကကျူစုခဲ့တဲ့အကြောင်းလဲမြန်မာနိုင်ငံကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ပြည်မျိုးတော်မှာကျင်းပမဲ့ညီလာခံကတော့ထိတ်တန်းကောင်းဆောင်40ပါဝင်နိုင်ငံပေါင်း150ကကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်တဲ့ကြောင်းလဲပြည်နိုင်ငံကသတင်းထုတ်ပြန်ထားတာပါညီလာခံတက်ရောက်ဖို့ရောက်လာကြတဲ့ထဲကမိုဇမ်ဘစ်သမ္မတဖိလစ်ညူဆင်နဲ့တရုတ်သမ္မတတို့တွေ့ဆုံရမှာတော့မချသေးရင်တော့မိုဇမ်ဘစ်နိုင်ငံမှာကျုံရတဲ့ကပေးတဲ့အတွက်ဆန္ဒမှုအကူအညီတွေပေးဖို့လဲကမ်းလှမ်းနေပါတယ်တရုတ်သမ္မတအီသီယိုးပီးယားဝန်ကြီးချုပ်အဘေကာကမန်နဲ့အပြည်ဆိုင်ရာငွေကြေးရံပုံငွေဖွဲ့IMF ကြီးကခရစ်စတန်လာကတ်တူနဲ့လည်းတရားစီတွေ့ဆုံခဲ့ပါတယ်တရုတ်သမ္မတရှီကတော့တရုတ်နိုင်ငံကနေအာရှဥရောပထိဆက်သွယ်ပေးထားတဲ့တချင်းကပိုးလမ်းမနေရာမှာခင်မီဆက်သွယ်ရေးလမ်းကြောင်းနဲ့ခြေကန်အဆောက်အုံတွေတိစောက်သွားနိုင်မှုရည်မှန်းထားတာပါတရုတ်နိုင်ငံရဲ့ပြပမှာရင်းနှီးမြှုပ်နှံမှုကြောင့်နိုင်ငံတချို့မှာအကျွေးထောင်ချောင်းနဲ့ပိတ်မိနေတဲ့အဖြစ်တွေကြုံနေရတယ်လို့ဝေဖန်တယ်ထွက်ပေါ်နေချိန်မှာပဲညီလာခံကျင်းပမှာဖြစ်ပါတယ်
ရုရှားနိုင်ငံကိုချစ်ကြည်ရဲ့ခီးစင်နဲ့ရောက်ရှိနေတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကစူ30SM အမျိုးအစားတိုက်လေယာဉ်တွေကိုမြန်မာနိုင်ငံကဝယ်ယူမယ်အကြောင်းရုရှားသတင်းထောက်တွေကိုအတည်ပြုပြောဆိုပါတယ်ရုရှားနဲ့မြန်မာနိုင်ငံကြား2018ခုနှစ်မှာသဘောတူလက်မှတ်ရေးထိုးထားတဲ့စာချုပ်အရဝေဟင်ကိုရောဝေဟင်ကနေမြေပြင်ကိုပါပြင်နိုင်တဲ့စူကီယိုကုမ္ပဏီထုတ်စူ30SM အမျိုးအစားအင်ဂျင်နှလုံးတက်တိုက်လေယာဉ်6စင်းကိုမြန်မာနိုင်ငံကဝယ်ယူမှာပါမြန်မာနိုင်ငံကိုရောင်းချမဲ့တိုက်လေယာဉ်တွေကိုလည်းရုရှားဘက်ကစတင်တပ်ဆင်နေပါ ပြီးမော်စကိုမြို့တော်မှာကျင်းပတဲ့နိုင်ငံတကာလုံခြုံရေးညီလာခံတက်ဖို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးကူဇူကက်တိုဗစ်ရှီကူနဲ့ရုရှားမြန်မာစစ်ဘက်နှီးပညာပူးပေါင်းဆောင်ရွက်ကော်မတီတို့ကအခုလိုဖိတ်ကြားခဲ့တာပါ။ဧပြီလ20ရက်နေ့မနေ့ပိုင်းကနေပြည်တော်ကနေထွက်ခွာသွားတဲ့ဗိုလ်ချုပ်မင်းကြီးမင်းအွန်လိုင်းနဲ့အဖွဲ့ဟာဧပြီလ23ကနေ25ရက်နေ့အထိ3ရက်ကြာကျင်းပတဲ့8ချိန်မြောက်နိုင်ငံတကာလုံခြုံရေးညီလာခံကိုလည်းတက်ရောက်ပါတယ်။ဒီကနေ့မှာတော့အင်ဒိုပစိဖိတ်ဒေသတွင်းစစ်ဘက်ပူးပေါင်းဆောင်ရွက်မှုများနဲ့ဒေသရင်းလုံခြုံရေးဆိုင်ရာအလားအလာများဆိုတဲ့ကောင်းစင်နဲ့ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းပါဝင်ဆွေးနွေးခဲ့တဲ့အကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။
Twitter internet လုံမှုခွင့်ရဲ့အသုံးပြုရမှာတစ်ဖက်သက်ဆက်ဆံတာခံနေရတယ်ဆိုပြီးအမေရိကန်သမ္မတ Donald Trump ကဝေဖန်ခဲ့ပြီးနိုင်ငံရေးအတွင်းမှာပဲ Twitter အမှုဆောင်ရရှိချုပ်နဲ့မနေ့ကတွေ့ဆုံပါတယ်။အင်ဂျီယိုရုံးကမှ Twitter အမှုဆောင်ရရှိချုပ် Jack Dorsey နဲ့တွေ့ဆုံပြီးတိတ်မချခင်မှာပဲဆွေးနွေးနေတဲ့ဓာတ်ပုံတွေနဲ့အတူအပြည့်သဘောဆောင်တဲ့လေးတံမျိုးနဲ့လည်း Twitter ကနေသမ္မတ Trump ကမှတ်ချက်ပေးပြောဆိုပြလိုက်ပါတယ်။အင်တန်ကောင်းတဲ့တွေ့ဆုံမှုတစ်ခုဖြစ်တဲ့အကြောင်းနဲ့တွေ့ဆုံချိန်မှာ Twitter နဲ့လူမှုကွန်ရက်တွေအကြောင်းအပါဝင်ကိစ္စရပ်တော်များကိုဆွေးနွေးပြတဲ့အကြောင်းလဲသမ္မတထရန့်ကပြောဆိုထားပါတယ်။ရှေ့ဆက်ပြီးပုံမှန်လင်းလင်းဆက်လက်ဆွေးနွေးသွားဖို့လမ်းပွင့်ထားတဲ့အကြောင်းလဲ Twitter ကနေမှတ်ချက်ပေးပြောဆိုခဲ့တာပါ။ Twitter အမှုဆောင်ရရှိချုပ်ကလည်းမင်းနောက်မိုင်းတော့ကတွစ်ဆုံမှုအတွက်ကျေးဇူးတင်စွာပြောကြားခဲ့ပါတယ်။ Twitter အနေနဲ့အများပြည်သူအတွက်ဝန်ဆောင်မှုပေးဖို့ရည်ရွယ်ထားတာဖြစ်တဲ့အကြောင်းလဲ Twitter အမှုဆောင်ရရှိချုပ်ကပြောဆိုထားခဲ့တာပါ။2016ခုနှစ်မှာတော့သမတ်ဖြစ်ရွေးကောက်ပွဲမှာအနိုင်ရထားခြင်းမှာနည်းပညာကုမ္ပဏီတွေကထိတ်တဲရရှိရင်းနဲ့ထွန့်တွေးဆိုရင်မှာတော့ Twitter ကိုဖိတ်ကြားခဲ့တာမျိုးမရှိခဲ့ဘူးပါဘူး
။အမေရိကန်ပြည်ထောင်စုရဲ့2020ပြည်နှစ်တကောင်စီမှာနိုင်ငံသားဖြစ်မှုဆိုင်ရာမိခွန်းတွေထပ်ထည့်ဖို့သမ္မတ Donald Trump အစိုးရရဲ့ရှောက်လဲချက်တွေအပေါ် Conservative အများစုဖြစ်တဲ့တရားရုံးချုပ်ကလိုက်လျောမဲ့အနေထားရှိနေပါတယ်။ဆယ်နှစ်တကြိမ်လူဦးရေစီးရင်ကောက်ယူရမှာရွှေ့ပြောင်းဝင်ရောက်သူတွေကိုအဟန့်အတားဖြစ်သွားစေမဲ့ဒီမေးမြန်းမှုကိုတော့ပြည်내ကြီးတွေနဲ့မြို့တွေကလည်းပယ်ချထားပါတယ်။နိုင်ငံသားဖြစ်မှုဆိုင်ရာမိခွန်းကြောင့်စပိန်စကားပြောကြတဲ့ရွှေ့ပြောင်းဝင်ရောက်လာသူအတော်များများပါဝင်တဲ့လူဦးရေ6တန်းခွဲလောက်ဟာလည်းလာမယ့်ဧပြီလမှာလုံးမဲ့7တန်းကောက်ယူမှုမှာပါဝင်ဖြည့်ဆည်းနိုင်မှာမဟုတ်တဲ့အရေးရှောက်လဲကြတဲ့ကြာနာမှုကိုလည်း conservative ငါဥပါတဲ့တရားသူကြီး၉ဦးရှိတဲ့ခုံအဖွဲ့ကအရေးထားပုံမရပါဘူး။ဒါပေမဲ့လည်းသမ္မတ Trump ခန့်အပ်ထားတဲ့တရားရုံးချုပ်တရားသူကြီး Brett Kavanaugh ကတော့ဒီမေးခွန်းကြောင့်တကောင်စင်းကောက်ယူတဲ့နေရာမှာတိကျမှန်ကန်မှုအပေါ်သက်ရောက်နိုင်ခြင်းရှိတယ်လို့လွှတ်တော်ဘက်ကယူဆမယ်ဆိုရင်တော့နိုင်ငံသားဖြစ်မှုဆိုင်ရာမေးခွန်းကိုတားမြစ်နိုင်တဲ့ဥပဒေကိုပြောင်းလဲနိုင်တယ်ဆိုတဲ့သဘောပြောပါရယ်။တရားရုံးချုပ်တရားသူကြီး John Roberts ကတော့နိုင်ငံသားဆိုင်ရာအချက်အလက်တွေဟာနိုင်ငံတော်ရဲ့မဲပေးပိုင်ခွင့်ဥပဒေကိုကျင့်သုံးတဲ့နေရာမှာအရေးကြီးတယ်လို့ပြောပါရယ်။ American ပြည်ထောင်စုမှာ1950ပြည်နယ်ကစားလို့ပထမဆုံးအကြိမ်ဖြစ်နိုင်ငံသားဖြစ်မှုမေခွန်းကိုလူဦးရေတကောင်စင်းပုံစံမှာထည့်သွင်းဖို့အကြောင်းရင်းအဖြစ်လဲသမ္မတ Trump အစိုးရဘက်ကအလားတူတင်ပြထားပါတယ
်ဘိုလ်ရူးနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နားလောင်လို့ပြောပြပေးသွားကြတာပါရှင်အခုနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးရခိုင်လူမှုအဖွဲ့တွေကအပြစ်ရရေးဝိုင်းဝန်းတောင်းဆိုလိုက်ကြတဲ့အကြောင်းနဲ့စတင်ပြပါစီရှင်ရခိုင်ပြည်နယ်အတွင်းစစ်ရေးပြိပခတွေကြောင့်အရသာတွေထိခိုက်သေးကြရတာရှေးဟောင်းအမွေနှစ်ဖျားပထိုးတွေပျက်စီးတာတွေရှိနေတာကြောင့်ဒါတွေကိုရပ်တန့်ဖို့အစိုးရတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားအပြစ်ရရေးတွေ့ဆုံဆွေးနွေးသွားကြဖို့ကိုရခိုင်လူမှုအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်။အစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲတွေအရှင်မြင့်နေချိန်မှာရခိုင်ပြည်လုံးဆိုင်ရာအရက်ဖက်လူမှုအဖွဲ့အစည်း300နီးပါးပါဝင်တဲ့မိဖက်အဖွဲ့ကအခုလိုတိုက်တွန်းတောင်းဆိုခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်တွင်းကစစ်ရေးပဋိပက္ခဖြစ်ပေါ်ရာဒေသတွေမှာအရက်သားတွေထိခိုက်မှုတွေရှိနေတဲ့အတွက်မြန်မာသမ္မတကောင်းဆောင်တဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစိုက်ပွဲတွေရပ်ပြီးတွေ့ဆုံဆွေးနွေးကြဖို့ရခိုင်လူမှုအဖွဲ့အစည်း298ဖွဲ့ကနေတိုက်တွန်းလိုက်တာပါ။တနင်္လာနေ့လိုရခိုင်ပြည်အရက်ဖက်လူမှုဖွဲ့စည်း300နီးပါးပါဝင်တဲ့မိဖွဲ့ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူသွန်ညိုအေးကအခုလိုပြောပါတယ်
ကျမတို့ရင်ဆိုင်နေရတာကတော့စစ်မြေကြီးမဟုတ်ဘဲနဲ့ဒီအနေနဲ့ဘုံကျဲတာကြီးစစ်မြေနေရတယ်ပြီးတော့လည်းစစ်ပွဲအထုသဘောမျိုးပေါ့နော်စစ်ပွဲမဟုတ်ဘဲနဲ့ရွာထဲမှာကိုစီမှုတွေရွာတာတွေ့နေရတယ်အဲ့ဒါကိုကျမတို့ကငင်းငင်းစဉ်းစားနေနေဖြစ်စီနေပေါ့နော်လူတွေကအားကြီးတဲ့ကျမတို့ကသဘောထားနဲ့ကြီးပြီးတော့ဒီကဒါရလို့လုပ်တာလူတွေကြည့်နေပေါ့နော်အရင်မဲ့ပြည်သူတွေမျက်နှာမူအနည်းဆုံးမိန်းမတွေကိုရှာကြံရဖို့ပဲကျမတို့ပြောချင်ပါတယ်
ပြီးခဲ့တဲ့မတ်လတုန်းကဖြစ်ပွားခဲ့တဲ့မြောက်ဦးမြို့ကစစ်ရေးတင်းမာမှုတွင်ရှေဟောင်းဘုရားပသိုးတွေဖြင့်လူနဲ့လူနေအိမ်တွေပါထိခိုက်ခဲ့တယ်လို့ဒွန်ညိုအေးကဆိုပါတယ
်။ဒီမှာလူကြီးနဲ့ဆိုဝင်ကိုဝင်ဖို့အကုန်လုံးတနက်ချက်တွေရှိနေပြီးတဲ့ဆိုမှာဒီလိုမျိုးလာဖြစ်တယ်ဆိုတော့ဒီမှာတော်တော်လေးကိုတွင်းရင်ကြီးရရှိတယ်ပေါ့လေရှေဟောင်းဘုရားကြီးနဲ့ပတ်သက်လို့လည်းတွင်းရင်ကြီးရှိတယ်
ဒီကလည်းလူနေကြီးတွေလက်တော်များပြည့်ကြတယ်ပေါ့နော်လူတွေကလည်းတက်ဆုံးဆုံးရတယ်ရှိတယ်အဲကြောင့်မလို့ဒီမှာဘောထားအမြင်တွေကတော့အဲ့လိုပဲဖြစ်ကြလာကြတာဖြစ်ပါတယ်ဒီခိုင်းပြင်းတဲ့တွင်မလကနေဧပြီလတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာအရသားတွေပေါ်ပြစ်ခတ်မှုရွာသင်းတန်းတဲ့ကြီးတွေနဲ့ပြစ်ခတ်မှုတွေရှိနေခဲ့လို့ရွာသားတွေထိခိုက်ဒေဆုံးမှုတွေများပြားလာနေခဲ့ပါတယ် မြန်မာသမ္မတော်နဲ့ရခိုင်တပ်တော်အေအေတို့ဖြစ်ပွားခဲ့တဲ့လေးလတာတိုက်ပွဲတွင်ရွာသားတွေကိုပြန်မထားတိုက်ခိုက်တာတွေရှေးဟောင်းမွေနှင့်ဘုရားပသူတွေကိုပြစ်ခတ်တာတွေခြေရွာလူနေအိမ်တွေကိုလက်နက်ကြီးလက်နက်ငယ်၄ချောင်းနဲ့ဘုံကျဲတိုက်ခိုက်တာတွေကြောင့်ဘေးလွတ်ရာကိုသိမ်းရှောင်နေရတဲ့စစ်ပြေးတုခတ်တွေများပြားရှိလာနေပါတယ်
လာမယ့်မိုးတွင်ကလာမှာဒီစစ်ပြေးတုခတ်တွေတွေအတွက်စိုးရင်စရာနေထားမှရှိနေတယ်လို့ရခိုင်ပြည်နယ်နှုတ်တော်ကိုယ်စားလှယ်ဦးသွန်းတာစိန်ကပြောပါတယ်မိုးကြတော့တော်ရင်လာရင်လည်းအထက်ထက်ပြေးလာမယ်ပြီးတော့တောတောင်တွေကိုလည်းပြီးခုတ်ဝါဖုတ်ဆန်းဖို့တော်လို့မရတော့ဘူးအဲတောတောင်ကိုမြှောက်ပြီးတော့ကိုင်းကျော်လုပ်လို့မရတော့ဘူးအဲ့ဒီအချိန်မှာရှိတယ်ဆိုတော့မိုးကြလာလို့ရှိရင်တော့ဖြစ်ဆောင
ဒီလိုအခြေအနေတွေကိုဆုံးဖြတ်ဖို့ရခိုင်ပြည်တွင်တိုက်ခိုက်မှုတွေကိုရပ်ပြီးသက်ဆိုင်ရာဖွဲ့စည်းတွေကြားဆွေးဆောင်ဆွေးနွေးဖြေချဖို့လူမှုဖွဲ့စည်းတွေကတောင်းဆိုနေကြတာပါလက်ရှိမှာစည်ရေးပဋိပက္ခတွေကြောင့်အိုးအိမ်မဲ့ဖြစ်နေရတဲ့စစ်ကြောင်တွေအတွက်စာနာရိတ်ခါဖူလုံဖို့လုံခြုံတဲ့လူနေမှုဘဝနဲ့ကျန်းမာရေးဆောင်ရွက်မှုတွေကိုအစိုးရနဲ့နိုင်ငံတကာဖွဲ့စည်းတွေကအများ အမျိုးသားပြန်လည်သိမြင်ရေးနဲ့ငင်းချမ်းရေးကော်မတီ မြန်မာဆိုရမြန်မာသမ္မတနေနဲ့လက်ရှိပြည်ပခတွေကိုစိတ်ရင်းစေတနာမှာနဲ့အထူးလေးထားဖြေရှင်းသွားဖို့မဟာမိတ်တုံးဖွဲ့အနေနဲ့မြန်မာငင်းချမ်းရေးဖြစ်စဉ်အများကောင်းတဲ့ဖော်နိုင်ရေးအတွက်တရုတ်နိုင်ငံဆိုရအနေနဲ့ကြောင်းဝင်စေစားပေးဖို့တောင်းဆိုထားသလိုအမျိုးသားပြန်လည်သိမြင်ရေးနဲ့ငင်းချမ်းရေးကော်မတီ
ကိုနိုင်ကိုရင်ပြောပြသွားတာပါရှင်အခုတခါတော့မြန်မာနိုင်ငံရဲ့စီးပွားရေးအလားအလာကိုကမ္ဘာပံဘယ်လိုခန့်မှန်းထားတယ်လဲဆိုတာပြောပြပေးပါမယ်မြန်မာဆိုရရဲ့ယင်းဒီမြုပ်နှံမှုနဲ့ဗန္ဓာရိတ်ကဏ္ဍပြုပြင်ပြောင်းလဲမှုတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာဒီနှစ်
2019年2月，西瓦伊青年队和利拉东在他的西岩勘察定下的水泥外国，果然抓呀，责任又该的，工作特干变成标标把没行。尼玛人家年内批评批判，人家大家年内越南目的和所长那边，年内越南不三亚部队队，别人他妈的，本来是想要摩瓦的，表来与恰么楼上拉拉一将，西瓦伊朋友都在摩诺拉拉刚的球西拉南沿路，格把半夜西阿下，不是被地大三亚。 西瓦伊边疆县里个开门吧的，目前这个伢子路边疆里来，本来是想要摩瓦达的东阿江，密码人家也基地比边疆那点透露不得摩哈。阿库内内拉美内嘛，超大的嘛阿家个农内来了农西南边，边疆边巴人民农南独立个部门所在内部事业将格巴办个开门查巴的。西瓦伊青年队设备阿江拉布在所以喏，而且个上午内卢达双人人民的朋友拉布业绩也将。
Continuing to strengthen the business environment will be a very important.
ဒီဝိုင်းဝင်းကျင်ကောင်တစ်ခုခံခံမှမှာဆက်လက်ထားရှိနိုင်ဖို့အတွက်ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံမှုတွေကိုဆက်ဆောင်ထားနိုင်မယ်နီးလန်းတွေချမှတ်ဆောင်ရွက်ဖို့အင်မတန်ရေးကြီးပါတယ်ကုန်ထုတ်လုပ်မှုအားတွေတိုးတက်လာအောင်လုပ်ရပါလိမ့်မယ်ဒီနည်းနဲ့ငွေကြေးအရင်းမြစ်တွေများလာအောင်လုပ်ပြီးတော့ဒါတွေကိုထိထိရောက်ရောက်ပြန်လည်အသုံးချရမှာပါ ဒီနေရာမှာလူစားရင်းမြစ်တိစောက်ဖို့ဆိုတာကိုပဲပြောရပါလိမ့်မယ်။ဒါကရေရှည်ရင်းမြစ်နှံမှုပါ။အလယ်လက်အောက်ဝင်ငွေရှိတဲ့စီးပွားရေးကနေတိထက်ပိုတဲ့အလယ်လက်အထက်ဝင်ငွေရှိတဲ့စီးပွားရေးတရက်ဖြစ်လာဖို့မှာအရေးပါတဲ့ဆွမ်းဆောင်ရည်တွေရှိလာဖို့အတွက်အခြေခံလိုအပ်တဲ့အစားအာဟာရကျန်းမာရေးဆောင်ရှားမှုစာတင်ကြောင်းတွေမှာအခြေခံလေ့လာတင်ကြားနိုင်မှုတွေပေးနိုင်ဖို့လိုပါတယ်။
မြန်မာနိုင်ငံအပါဝင်အရှေ့အာရှနဲ့ပစိဖိတ်နိုင်ငံတွေကစီးပွားရေးအခြေအနေတွေကိုလေ့လာဆန်းစစ်ထားရဲ့ကမ္ဘာ့ပံ့ရဲ့အစီရင်ခံစာကိုဒီကနေ့ထုတ်ပြန်တာမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လည်းဘလို့ပြုပြင်ပြောင်းလဲမှုတွေအလေးထားလုပ်ဆောင်တဲ့နယ်ဆိုတာကိုကျွမ်းကျင်ပညာရှင်တွေကထောက်ပြခဲ့ကြပါတယ်မြန်မာနိုင်ငံအနေနဲ့ပြီးခဲ့တဲ့နှစ်ပိုင်းရွာဆလို့စီးပွားရေးဆိုင်ရာပြည်ဝင်ပြောင်းလဲမှုတွေစတင်လှုပ်ဆောင်လာနေရမှာစိန်ခေါ်မှုတွေအများပြားဆက်ရှိနေတယ်လို့လို့လဲမစ္စတာမဆန်ကပြောပါတယ
် Myanmar faces some very important challenges
မြန်မာနိုင်ငံအနေနဲ့အခြေခံအဆောက်အအုံနဲ့လူဆွမ်းအရေးမြင့်ဖွံ့ဖြိုးလာအောင်လှုပ်ဆောင်ရတဲ့အပိုင်းတွေမှာအရေးပါတဲ့စိန်ခေါ်မှုတွေရင်ဆိုင်နေရတာရှိပါတယ်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်အရေးပါတဲ့ပြည်ဝင်ပြောင်းလဲမှုတွေကိုဒီအစီအစဉ်ခံစားထဲမှာမိမောင်းထိုးပြထားပါတယ်ဒီနေရာမှာအဓိကအရေးကြီးတဲ့အစိတ်ပိုင်းကတော့အစိုးရဘဏ္ဍာငွေတိုးလာအောင်လုပ်ဖို့ဖြစ်ပါလေ။ပုံမှန်ဘဏ္ဍာငွေရှိအောင်လုပ်ပြီးတော့ထိထိကျကျပြန်လည်သုံးစွဲဖို့လည်းလိုပါတယ်။ဒါကအလေးထားဆောင်ရွက်ရမယ့်ကိစ္စတစ်ခုပါ။ဒုတိယအရေးကြီးတဲ့ကိစ္စတစ်ခုကတော့ရင်းနှီးမြှုပ်နှံမှုတွေပိုပြီးတော့ကောင်းမွန်လာအောင်လုပ်ရမယ့်ကိစ္စပါ။မြန်မာနိုင်ငံမှာမကြာခင်ကစလို့အထူးသဖြင့်ဘဏ္ဍာရေးခန္ဓာမှာပြုပြင်ပြောင်းလဲမှုတွေလုပ်လာတာကိုကျွန်တော်တို့သိပါတယ်။နိုင်ငံခြားဘဏ္ဍာတွေနဲ့ဆက်ဆက်ပြီးတော့လုပ်ကိုင်နိုင်မယ့်ဘာလုံငန်းဆိုင်ရာခွင့်လန်းတွေလမ်းပွင့်လာတာရှိသလိုယင်းနိမိတ်မှုတွေကိုဆက်ဆောင်နိုင်မဲ့စီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုအတော်များများလုပ်လာတာကိုလည်းတွေ့ရပါတယ
်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာပြီးခဲ့တဲ့2019-2018ဘဏ္ဍာနှစ်အတွင်းမှာ 6.8% ရာခိုင်နှုန်းရှိခဲ့ရာကနေ 2018-2019 ဘဏ္ဍာနှစ်မှာတော့ 6.2% ကိုကျဆင်းသွားခဲ့တဲ့အကြောင်းကမ္ဘာ့ဘဏ်ရဲ့အစိုးရကသာမှဖော်ပြထားပါတယ်ဒါပေမဲ့လည်းယင်းနိမိတ်မှုကဏ္ဍတိုးတက်လာနိုင်ပွဲရှိနေရကြောင်း 2019-2020ဘဏ္ဍာနှစ်မှာတော့စီးပွားရေးတိုးတက်မှုနှုန်းအနည်းငယ်ပြန်တက်လာနိုင်တယ်လို့လည်းကမ္ဘာ့ဘဏ်ကခန့်မှန်းထားတာပါ။ဒါပေမဲ့လည်းပြည်တွင်းမှာနိုင်ငံရေးအခြားမတည်ငြိမ်မှုတွေအထူးသဖြင့်ရခိုင်ပြည်နယ်အတွင်းလက်နက်ကင်ပြည်ပခါတွေနဲ့ကမ္ဘာလုံးဆိုင်ရာကုန်သွယ်မှုကျဆင်းလာနေရတဲ့ရိုက်ခတ်မှုတွေကတော့မြန်မာစီးပွားရေးကိုတက်ရောက်မှုတွေဖြစ်ဆက်ပြီးရှိနိုင်သေးတဲ့အကြောင်းကမ္ဘာ့ဘဏ်အစီရင်ခံစာမှာသုံးသပ်ဖော်ပြထားပါတယ်။
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင် VOA ရဲ့ဗဒုနှစ်မြန်ခင်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဗင်နီဇွဲလားနိုင်ငံဘက်ကိုကြည့်ကြရအောင်ပါဗင်နီဇွဲလားနိုင်ငံမှာသမ္မတနီကိုလတ်စ်မာဒူရိုကိုဖြုတ်ချနိုင်မှုအမေရိကန်ကစီးပွားရေးပိတ်ဆို့မှုအပါအဝင်ဖိအားတိုးမြှင့်ပေးခဲ့တာ3လကြာလာပြီမဲ့အာဏာရှင်သမ္မတကတော့အာဏာကိုခုချိန်ထိခိုင်ခိုင်မာမာစုပ်ကန့်ထားစေဖြစ်ပါတယ်။ပြင်းထန်တဲ့တန်ခတ်မှုတွေကိုချလိုက်ရင်မာဒူရိုဘက်မှဗင်နီဇွဲလားစစ်တပ်ရဲ့ထောက်ခံမှုရပ်သွားစေမယ်လို့အမေရိကန်အစိုးရဘက်ကရှော့တွက်ခဲ့ပါသလား။ VOA သတင်းတောက် Brian Patton ရဲ့သတင်းလွှာကိုမဆုမြတ်မွန်ကတင်ပြပါမယ်ရှင်။
ရေနံအဓိကတင်ပို့တဲ့ဗင်နီဇွဲလားနိုင်ငံရဲ့အစိုးရပိုင်းရေနံလုပ်ငန်းအပေါ်အမေရိကန်အစိုးရကပိတ်ဆို့တန်ခတ်လိုက်ပြီးတဲ့နောက်နိုင်ငံမှာစီးပွားရေးပိုပြီးအထိနာခဲ့ပါတယ်။အစားအသောက်ပြတ်လတ်မှုဖိနှိပ်မှုတွေကြောင့်တန်းနဲ့ချီတဲ့ဗင်နီဇွဲလားပြည်သူတွေနိုင်ငံတွေကနေထွက်ခွာသွားနေကြဆဲဖြစ်ပါတယ်။အမေရိကန်ရဲ့တင်းကျပ်တဲ့စီးပွားရေးတန်ခတ်မှုကအခြေအနေကိုပိုဆိုးစေခဲ့တယ်လို့အမေရိကန်အခြေစိုက် Inter-American Dialogue တက်သည့်ပညာရှင်များအဖွဲ့က Michael Shifter ကပြောပါတယ်။
It hasn't created the humanitarian crisis that was created by the Venezuelan government under Nicolas Maduro by his policies.
တကယ်မှုတွေကလူသားချင်းစာနာစရာပြဿနာကြီးဖြစ်အောင်လို့ဖန်တီးလိုက်တာမဟုတ်ပါဘူး။ Nicolas Maduro ဆူရရဲ့မူဝါဒတွေ၊စီမံခန့်ခွဲမှုညံ့ဖျင်းတာတွေ၊အာဂရိလက်စားမှုတွေကြောင့်ပြဿနာကြီးဖြစ်နေပြီးသားပါ။ဒါပေမဲ့စီးပွားရေးတန်ခတ်မှုအကျိုးဆက်တွေကအတော်လေးပြင်းထန်တော့အခြေအနေပိုဆိုးနေတယ်လို့ကျွန်တော်ထင်ပါတယ်။
လူသားဘေးဒုက္ခကြီးဆက်ဖြစ်နေတာနဲ့အတူအမေရိကန်ဦးဆောင်တဲ့ပိတ်ဆို့တန်ခတ်မှုတွေသံတမန်ရေးဖိအားတွေကြောင့်ဆိုရှယ်လစ်ခေါင်းဆောင်နီကိုလတ်စ်မာဒူရိုအာဏာဆွံ့လွတ်သွားမယ်ဆိုတဲ့မျှော်လင့်ချက်တွေဟာလည်းတဖြည်းဖြည်းမှေးမှိန်လာနေပါတယ်။ဗင်နီဇွဲလားလွှတ်တော်ဥက္ကဋ္ဌအတိုက်အခန်ဟွမ်ဂွိုက်ဒိုကိုမာဒူရိုကရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခွင့်ပိတ်ပင်ခဲ့ပြီးတဲ့နောက်သူ့ကိုနိုင်ငံရဲ့ယာယီကြားဖြတ်အစိုးရခေါင်းဆောင်အဖြစ်နဲ့အမေရိကန်အပါဝင်နိုင်ငံပေါင်း50ကဇန်နဝါရီလမှအသိမှတ်ပြုခဲ့ကြပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့ဝင်ငွေ60ရာခိုင်နှုန်းနှီးပါရှာပေးနေတဲ့ဗင်နီဇွဲလားရေနံတွေကိုအမေရိကန်ပြည်ထောင်စုရဲ့မှရောင်းချခွင့် Trump အစိုးရကပိတ်ပင်တားမြစ်ခဲ့ပါတယ်။အခုလိုနိုင်ငံတကာဖိအားတွေရှိနေပေမဲ့မဒူရိုကတော့ဗင်နီဇွဲလားစစ်တပ်ခေါင်းဆောင်တွေရဲ့ထောက်ခံမှုကိုဆက်လက်ရရှိထားပါတယ်။ တကယ်လို့အတိုက်အခံတွေအာဏာရလာခဲ့ရင်စစ်တပ်ကလုပ်ထားတဲ့ဖိနှိပ်မှုတွေအတွက်ဒဏ်ခတ်ခံရမှာဆိုတဲ့အတွက်စစ်ကောင်းဆောင်တွေကလည်းမတူလို့အစိုးရကိုထောက်ခံနေတာဖြစ်ပါတယ်။ထောင်ထဲချီတဲ့စစ်တပ်နဲ့လုံခြုံရေးအကြံပေးတွေဆေးလွတ်ပြီးမတူလို့အစိုးရပြုတ်ကျမသွားအောင်လို့ပံ့ပိုးကူညီနေတဲ့ကျူဘာအစိုးရအပေါ်အမေရိကန်ကဒဏ်ခတ်အရေးယူမှုတွေကိုချမှတ်ခဲ့ပါတယ်။ရုရှားအစိုးရကလည်းမတူလို့ကိုတိုးမြင့်ထောက်ခံတဲ့အနေနဲ့တပ်ဖွဲ့ဝင်အများအများကိုဆေးလွှတ်ခဲ့တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဗင်နီဇွဲလာအပေါ်အပြစ်တင်ဆုံးဖြတ်ချက်မချနိုင်အောင်လို့ကာကွယ်တားဆီးခဲ့ပါတယ်။ဒေသရင်းကအဓိကမဟာမိတ်တွေဖြစ်တဲ့ဘရာဇီးလ်နဲ့ကိုလံဘီယာနိုင်ငံတွေကလည်းအမေရိကန်ကစစ်ရေးနဲ့ဖိအားပေးရေးကိုအပြင်းထန်ကန့်ကွက်ခဲ့ကြတဲ့အတွက်စစ်ရေးနည်းလမ်းတုံ့တင်သလားဆိုတဲ့ဆွေးနွေးမှုတွေလည်းမေးမြန်းပြောက်ကွယ်သွားခဲ့ပါတယ်
။ They have drawn a line, they've taken a strong stand politically, diplomatically.
သူကနိုင်ငံရေးအရာတန်တမာရေးအရာခင်းမှမှယက်တိကြပြီမဲ့စစ်တပ်အင်အားသုံးမဲ့ကိစ္စကိုတော့လုံးဝမလုပ်လာဘူးဆိုတော့ပြောခဲ့ကြပါတယ
်။ဗင်နီဇွဲလားနိုင်ငံမှာဒီမိုကရေစီအပြောင်းလဲဖြစ်အောင်အမေရိကန်အစိုးရရဲ့တန်ခတ်ပိတ်ဆို့မှုနဲ့ပြည်သူ့ဆန္ဒပြပွဲတွေဆက်ရှိနေပေမဲ့ပြည်သူအများရင်ဆိုင်နေကြရတဲ့နေရေးစားရေးအခက်အခဲအချက်တွေကတော့အဆုံးသတ်မဲ့လမ်းမမြင်ရသေးပါဘူးရှင
်။မြန်မာနိုင်ငံကြည့်ကြရဖြစ်ကြတဲ့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်သားဆန်းစုကြည်နဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်လိုင်တို့ဟာဒီအပိုင်းတွင်းမှာမြန်မာအင်ဒီဂျင်ကပ္ပအင်အားကြီးတရုတ်နိုင်ငံကိုတွားရောက်ခဲ့ကြပါတယ်။ဒီခီးစဉ်ကနေမြန်မာနိုင်ငံအတွက်ဘလို့အကျိုးရှိနိုင်ပါသလဲ။ဒီမြန်မာစစ်တပ်ရဲ့ကဘယ်လမ်းကြောင်းကိုဦးတည်နေသလဲ။စနေနေ့ညတိုင်းလေလိုင်းစီစဉ်မှာသုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းလို့တဲ့သောတာရှင်တွေအနေနဲ့ VOA ကိုကိုယ့်တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်တော့တိုင်းလေလိုင်းစီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူသွားမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့မိကုံကိုစာနဲ့ဖြစ်စေအသံပိုင်းနဲ့ဖြစ်စေကြိုတင်ပေးပို့နိုင်သလို Facebook စာမျက်နှာပေါ်မှာလည်းရေးသားထားနိုင်ပါတယ်။ View ရင်းမြန်မာဘိုင်းဖုန်းနံပါတ်ကတော့1-232-382-555လေးဖြစ်ပြီးတော့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သောတာရှင်တွေကိုကြိုဆိုပါရစေ
။လာမယ့်စနေညတရားလေးလိုက်မှာပါဝင်ဆွေးနွေးလဲဖို့ထမံဖိတ်ခေါ်ပါရရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 32 51နဲ့ပထမနာရီဝက်မှာလှိုင်းလက်မီတာ190 kHz 1595တို့ကနေတိုက်ရိုက်နာဆင်နိုင်ပါရရှင်။အခုဗုဒ္ဓနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပါမယ်ရှင
်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပထမဆုံးတွေ့ဆုံမဲ့မြက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝမ်ဟာရုရှားနိုင်ငံကိုဒီနေ့ပဲရောက်လာပါတယ်။ခီးတစ်ထောက်ဖြစ်ဗလာဒီဗော့စတော့စစ်ကမ်းမြို့ကိုဒီနေ့ရောက်လာတဲ့မြက်ကိုရီးယားခေါင်းဆောင်ကိုပြုံးပြုံးရှင်းရှင်းနဲ့တွေ့ရတယ်လို့သူ့ကိုရုရှားတာဝန်ရှိသူတွေကစစ်တီးဝိုင်းနဲ့ကြိုဆိုခဲ့ကြတာပါ။သီးလင်္ကာနိုင်ငံမှာခုခါတိုက်ဆုံသူ359ယောက်ထိရှိသွားပြီဖြစ်တဲ့တင်းငွေနေအစ္စတာပေါ်တော်တွင်တေကန်ဘုံခွဲတက်ခတ်မှုတွေကိုဟန်တားကိုပြစ်ခွက်ခဲ့တဲ့အတွက်သီးလင်္ကာနိုင်ငံရဲချုပ်နဲ့ကာဝေးဝန်ကြီးကိုယာရုကထွက်ဖို့တမနာကတောင်းဆိုလိုက်ပါတယ်။ကာဝေးဝန်ကြီးဟမဆွေဖာနန်ဒိုနဲ့ရဲချုပ်ပူချစ်ချာဆွန်ဒရာတို့ယာရုကထွက်ပြီးကိုတမနာရုံးကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဟောင်ကောင်ကျွန်းမှာ2014ခုနှစ်တုန်းကထီတော်လန်ရေးလို့လူစီများခဲ့တဲ့ဒီမိုကရေစီလို့ရှောင်းမှာအဓိကချရတဲ့ခေါင်းဆောင်တယောက်ကိုဦးနောက်ဆုံးထောင်ဒဏ်ပြပေးလိုက်ပါတယ်။အများပြည်သူစိတ်နှောက်ရှက်ဖြစ်အောင်ပူပေါင်းချန်စီခဲ့မှုနဲ့အဖြစ်ရှိရကြောင်းလွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်ကပဲတရားရုံးကဆုံးဖြတ်ထားတဲ့ဗန်နီတိုင်နဲ့ချန်ကင်မန်တို့ကိုမနေ့ကပဲထောင်ဒဏ်တစ်နှစ်နဲ့လေးလစီစီရင်ချက်ချလိုက်တာပါ။တရုတ်နိုင်ငံမှာကျင်းပမဲ့ခေတ်သစ်ပိုလန်မှာတိဆောက်ရေးဆွေးနွေးမဲ့ညီလာခံကိုတက်ရောက်ဖို့မြန်မာနိုင်ငံတို့အတိုင်းအမြံပုဂ္ဂိုလ်ထောင်ဆန်းစုကြည်ဒီနေ့ပဲတရုတ်နိုင်ငံကိုရောက်ရှိသွားပါတယ်။ဒီနေ့ပဲခီးရောင်ဆိုင်ဆိုတော့တရုတ်သမ္မတရှီရှင်းဖျင်နဲ့တွေ့ဆုံပြီးတော့လည်းနိုင်ငံခြားကိစ္စတွေကိုဆွေးနွေးကြတာပါမနက်ဖြန်စတင်မဲ့ဒုတိယတစ်ချိန်ရန်ဝင်းနဲ့ပိုလန်မှာပြည်ပဆိုင်ပူးပေါင်းဆောင်ရွက်ဖွဲ့ကိုတက်ရောက်ဖို့တောင်းဆက်စုကြည်ဒီနေ့ပဲမြန်မာနိုင်ငံကနေထွက်ခွာခဲ့တာ
ပါဗော်ဒူးနေညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကကိုဇော်ဝင်းလှန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်ရှင်အခုကျမတို့အတန်လွှင့်နေတဲ့ Radio Season PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ် VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.
Thank you.